မြမပြည်တွင်ကလက်တန်ဘတ်ဆောင်ဖွံ့ဖြိုးရေးစီမံကိန်းကိုအိန္ဒိယဆိုရကအပြည့်အစုံလိုလားနေသလိုကိုဗစ်ကရောဂါအလွန်မှလည်းမြန်မာနဲ့စီးပွားရေးအတူချဲ့ထွင်နိုင်ဖို့အိန္ဒိယဆိုရကဆန္ဒရှိနေပါတယ်။ဒီလိုဆောင်ရွက်တဲ့နေရာမှာအိန္ဒိယဘက်ကလိုလားချက်နဲ့စိုးရိမ်ချက်တွေဘာတွေရှိနေပါလဲ။သုံးသပ်ထားတာတွေကိုကျွန်တော်ဇောထက်ကပြောပြပေးမှာပါ။မြန်မာအိန္ဒိယနှစ်နိုင်ငံလုံးကကိုဗစ်ကရောဂါအလွန်မှကုန်သွယ်ရေးပူးပေါင်းချဲ့ထွင်နိုင်ဖို့ရည်ရွယ်ရာမှာဒေါ်လာပန်း200ကျော်ရင်းနှီးမဲ့မြန်မာပြည်တွင်းကလတန်ဘတ်ဆောင်ဖွံ့ဖြိုးရေးစီမံကိန်းကိုလည်းအိန္ဒိယဆိုရကအပြည့်အစုံဆန္ဒရှိနေပါတယ်။မြန်မာကအိန္ဒိယရဲ့အဓိကကုန်သွယ်ပတ်နိုင်ငံမဟုတ်ခဲ့ပေမဲ့သူ့ရဲ့အရှိပိုင်းကကုန်သွင်းပိတ်ပြည်နယ်တွေဖွံ့ဖြိုးဖို့အတွက်မြန်မာကအဓိကကြံ့နေသလိုတရုတ်ရဲ့ပထဝီနိုင်ငံရေးအပေါ်မှာလည်းစိုးရိမ်မှုရှိလာတာလည်းအချက်တစ်ခုဖြစ်တယ်လို့လေးလာသူတွေကပြောကြပါတယ်။အိန္ဒိယနိုင်ငံအင်အားကြီးနိုင်ငံပြီးတော့ကုန်သွယ်ရေးမှာလည်းကာလရှည်လက်တွဲခဲ့တဲ့နိုင်ငံဖြစ်လို့မြန်မာနိုင်ငံအနေနဲ့အိန္ဒိယနဲ့ဆက်ဆံရေးဒီထက်ပိုကောင်းဖို့လိုကြောင်းစီးပွားရေးပညာရှင်ဒေါက်တာအောင်ထွန်းသက်ကပြောပါတယ်
။သူတို့ရဲ့ကုန်သွယ်မှုကတော့ကျွန်တော်ဒီကပိုပြီးနော်သူတို့အများဆုံးဝယ်တာဒီလေယာဉ်ထွက်ကုန်ပစ္စည်းတွေဝယ်တာသူတို့ပဲနော်သူတို့ဆီကထွက်တဲ့နိုင်ငံနဲ့ဒီလိုစမှုထွန်းလာတဲ့အချိန်ရှိတော့သူတို့ဆီကထွက်ကုန်တွေရတယ်ကိုယ့်အတွက်ဟိုအရေးပါတဲ့ထွက်ကုန်တွေဖြစ်လာတယ်အဲ့တော့ဒီတပြေးပေါ်ဒီရွေးချယ်မှုအများစုတို့လေဆိုတော့ဒီကိုတစ်ဖက်ကလည်းပတ်သက်နေသူတို့အိန္ဒိယနဲ့ပတ်သက်နေအာဆီယံနဲ့ပတ်သက်နေနောက်နိုင်ငံနဲ့ပတ်သက်နေဆိုတော့ခုနမျိုးနဲ့ပတ်သက်နေမှာပေါ့ဒါစီးပွားရေးအခြေခံပဲ
မြန်မာအိန္ဒိယနှစ်နိုင်ငံကကိုဗစ်ကရောဂါအလွန်မှာကုန်သွယ်ရေးအရှိန်မြင့်ဖို့ရည်ရွယ်ချက်တွေရှိနေရဆိုပြီးတောင်ဝါရှသတင်းဌာန ANI ကအခုဇွန်လ15ရက်မှာရေးသားခဲ့တာပါစစ်တွေစစ်ကမ်းထိုးချက်ဖို့ကလတန်မြစ်ကနေချင်းပြည်နယ်ပလောဝါကိုဖြတ်ပြီးအိန္ဒိယကုန်သွယ်ပိတ်မီဇိုရန်ပြည်နယ်နဲ့အပြန်အလှန်ကုန်သွယ်နိုင်မဲ့ကလတန်စီမံကိန်းကိုအပြည့်အစုံဖို့အိန္ဒိယဆိုရကဆန္ဒရှိနေရပါနှစ်နိုင်ငံတိုးမြင့်လာရဲ့ဆက်ဆံမှုကစီးပွားရေးနိုင်ငံရေးနှစ်ခုလုံးမှာရေးပါနေရလို့စီးပွားရေးပညာရှင်ဒေါက်တာအောင်ကိုကိုကပြောပါတယ်
ကျွန်တော်တို့နိုင်ငံအပေါ်ပဲရှေ့တော်ချနိုင်ငံနေနဲ့ကုလူဆက်ဆံလို့သူပုံပြီးတော့အားတိုက်လာတယ်။အရင်တော့သူရဲ့အရှိန်ရောက်ဒေသဆိုတာနည်းနည်းလေးသူတို့အိန္ဒိယဆိုရဲ့ဒေသကြီးဆက်နဲ့ပုံအမေထားတွေတွေ့ကြရပါတော့။ဥပမာမနီပူကအာဆန်ပေါ့နော်။ဒါတခြားဒါပေမဲ့အဲ့ဒီဒေသတွေကအခုပုံပြီးတော့ငြင်းညမ်းရအောင်ဆိုပြီးတော့မြန်မာနိုင်ငံနဲ့လည်းဒါနိုင်ငံရေးရောပြည်ရေးရောကုလူဆက်ဆံမှုတွေပုံပြီးတော့သုံးပြလာတာတွေ့ရတယ်။ဒီလိုနဲ့ဆီဆက်တယ်ဆိုတော့ပုံပိုင်းနဲ့ကျွန်တော်အဲ့နဲ့မရှိသက်တာပေါ့နော်။အိန္ဒိယကျတော့ကုန်းပိုင်းရောရေပိုင်းရောကျွန်တော်တင်မိတ်ဖြစ်တယ်เนาะဒါကြောင့်အိန္ဒိယကြီးကျွန်တော်ရဲ့ဒါဘာလို့ဆိုတော့နယ်နိမိတ်ကြားမှာသူငင်းငင်းရောဒီပါရီရောဆက်ကုလုံးကကျွန်တော်တို့အရေးပါလို့ကျွန်တော်မြင်တယ်မြန်မာနိုင်ငံအတွက်လေ
အိန္ဒိယဘက်ကကလတန်စီမံကိန်းအပြည့်အစုံဖို့ဆောင်ရွက်နေချိန်မှာပဲရခိုင်မြောက်ပိုင်းရဲ့ချင်းပြည်နယ်ပလောဝါကအေးအေးရခိုင်လက်နက်ကိုင်နေနဲ့အစိုးရတိုက်ပွဲကြီးကြောင်းလုပ်ငန်းတွေနှောင့်နှေးမှုတွေရှိခဲ့ပါတယ်စီမံကိန်းလုံခြုံရေးအရာလဲစိုးရိမ်စရာတွေရှိခဲ့ပါတယ်အဲ့ဒီနောက်ပိုင်းCOVID-19 ကမ္ဘာကရောဂါအခြေအနေတွေကြောင့်နေဆက်အသွားလာတွေပိတ်ပြီးလုပ်ငန်းထိခိုက်မှုတွေရှိလာပါတယ်။အရင်ဆုံးအဖြစ်တော့နှစ်နိုင်ငံနေဆက်တည်ငြိမ်လာဖို့အတွက်အချိန်ယူဖြည့်ရှင်းရလိမ့်မယ်လို့နိုင်ငံရေးလေ့လာသူဦးမောင်မောင်စိုးကပြောပါတယ်
။ဒီနှစ်ဖက်နေဆက်မှာရှိတဲ့ဒီတိုင်းနာနိုင်ငံပြည်ထောင်အောင်ဆိုလို့ရှိရင်တော့စောင့်ကြံမယ်။ဘာဖြစ်လို့လဲဆိုတော့တမူးငွေနဲ့နာကတောင်းတန်းဒီကြောမှာပဲဒီကတဲ့ဘုံရှိရယ်အာတန်ဇဘုံရှိရယ်နာဂဇဘုံရှိရယ်ပေါ့အဲ့ဒီကစွမ်းဘရိုကာဖြစ်နေတဲ့အဖွဲ့ရှိရယ်ဒီခိုင်ပိတ်ဒီကြဒီဘဝနဲ့ဆက်ဆက်တဲ့အီဂျန်မှာတော့ဘဝဒီရက်ကြီးကနေကအဖွဲ့ရှိတာပေါ့နော်တဘုံအဖွဲ့ရှိတာဒီပြဿနာကနှစ်ဖက်ရှိနေတဲ့ပြဿနာဖြစ်တဲ့အတွက်ကြောင့်မလို့ဖြည့်ရှင်းဖို့ကတော့ခက်ခဲနေတယ်လို့ထင်ပါတယ
်အိန္ဒိယကုမ္ပဏီတွေကမြန်မာစက်သွေးရေးကဏ္ဍမှာ25ရာခိုင်နှုန်းဈေးကွက်ဝေဆုရထားပြီးတရုတ်ကတော့သူ့ရဲ့ရန်ဝန်နဲ့ပိုလမအစီအစဉ်နဲ့ပြည်တွင်းလမ်းမဆက်သွယ်ရေးကဏ္ဍမှာဦးဆောင်နေရပါနှစ်နိုင်ငံကိုရှင်ကြည့်မှဆိုရင်2011ကနေ2019အထိအိန္ဒိယရဲ့မြန်မာပြည်တွင်းရင်းနှီးမြှုပ်နှံမှုက 3.8 ရာခိုင်နှုန်းပဲရှိရလို့ Business Line သတင်းဌာနကရေးသားခဲ့ပါတယ်ဒါပေမဲ့အိန္ဒိယကမြန်မာကိုကုန်တင်ပို့ရပမာဏကတော့2019ထက်စာရင်25ရာခိုင်နှုန်းတိုးတက်လာပါတယ်ကျွန်တော်ကတော့ဇောထပ်ပါရန်ကုန်ကနေသတင်းပေးပို့ခဲ့ရပါ